အထူးစီးပွားရေးစုံတွေဟာစီးပွားရေးဖွံ့ဖြိုးမှုတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူမှုရေးတရားမျှတမှုဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးတို့ကပါအလေးထားဖို့2019ခုနှစ်ကုလသမဂ္ဂရဲ့ကမ္ဘာရင်းနှီးမြှုပ်နှံမှုစီရင်ခန်းစာမှာအလေးပေးတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလက်ရှိဒေသဝါအထူးစီးပွားရေးစုံမှာတော့မြေယာရော်ကြီးကိစ္စပွေလင်းမြင်သာမှုကိမဲ့နေပြီးတော့လူမှုရေးတရားမျှတမှုအတွက်လည်းကြိုးပမ်းနေရစေဖြစ်တယ်ဆိုပြီးတော့ပြောဆိုလာတဲ့ရန်ကုန်တိုင်းကြောက်တက်မြို့နယ်ပြည်သူ့လူတော်အမတ်ဒေါ်အီအေးမြမြမျိုးနဲ့ဆက်သွယ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တေးထိုက်ကတင်ဆက်ထားပါတယ်ရှင်။
သမဂ္ဂရဲ့2019ခုနှစ်ကမ္ဘာရင်းနှီးမြှုပ်နှံမှုအစဉ်ခန်းစာမှာတော့အထူးစီးပွားရေးစုံတွေကိုအလေးပေးဖော်ပြထားပါတယ်။ပြီးခဲ့တဲ့5နှစ်တာကာလအတွင်းကမ္ဘာပေါ်မှာအထူးစီးပွားရေးစုံပေါင်း1000တည်ထောင်ခဲ့ကြပြီးလာမယ့်နှစ်တွေအတွင်းနောက်ထပ်500ထွက်ပေါ်လာဖို့ရှိနေပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနရေးရှည်ဖွံ့ဖြိုးမှုဆိုင်ရာဘန်ဒါရေးရုံးရဲ့ညွှန်ကြားရေးမှူး Navid Hanif ကတော့အထူးစီးပွားရေးစုံတွေကစီးပွားရေးဖွံ့ဖြိုးမှုတင်မဟုတ်ဘဲလူမှုရေးတရားမျှတမှုကိုပါအလေးထားကြဖို့တိုက်တွန်းထားပါတယ်
။ The future special economic zones should focus that the zones not only deliver economic growth but also social benefits and help
အနာဂတ်အထူးစီးပွားစုံတွေအနေနဲ့တော့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်တင်မဟုတ်ဘဲလူမှုရေးအကျိုးမြတ်တွေကိုလည်းအလေးထားရမှာဖြစ်ပါတယ်။ဒါအပြင်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးလူမှုအတိုင်းဝန်းကြားသာဓုညီမျှမှုရှိရေးကိုဖန်တီးနိုင်ရေးကိုလည်းအထောက်အကူဖြစ်စေဖို့တင့်ပါတယ်ဆိုလိုတာကတော့ဒီအထူးစီးပွားရေးဇုံတွေကိုစောင့်ကြည့်သုံးသပ်တာမှာလူမှုရေးဆိုင်ရာအခြေအနေတွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတိုင်းတာသတ်မှတ်ချက်တွေလည်းပါဝင်လာမှာပါ
မြန်မာနိုင်ငံမှာလက်ရှိတိလဝအထူးစီးပွားရေးဇုံရှိနေပြီးနောက်ထပ်အထူးစီးပွားရေးစုံတွေထပ်ပြီးထွက်ပေါ်လာဖို့လည်းရှိပါတယ်။ရန်ကုန်တိုင်းကျောက်တန်းမြို့နယ်တွင်ကလက်ရှိလဲပတ်နေပြီဖြစ်တဲ့တိလဝါအထူးစီးပွားရေးစုံကတော့နိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်အလားအလာကောင်းအဖြစ်ကျောက်တန်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြမြမျိုးကထောက်ခံပါတယ်။ဒါပေမဲ့မြေယာရော်ကြီးကိစ္စတချို့ကတော့မပြီးပြတ်သေးပါဘူး
။ဒီအကောင့်ထဲပေါ်တဲ့အပိုင်းလိုက်ကိုသူတို့လျှော်တာတွေရှိတယ်။ကျွန်တော်တို့လည်းတော်တော်အဆင်ပြေသွားတယ်ရတယ်ပေါ့နော်။ဒါပေမဲ့အဆင်မပြေတာလည်းကြံသေးတယ်။အထူးသဖြင့်ဘယ်လိုအဆင်မပြေလဲဆိုတော့ကျမတို့အဲ့ဒီတီလုံကအထူးစီးပွားရေးစုံနဲ့ကနေပါတဲ့သူတွေကိုထည့်ခိုင်းပြီးတော့မှနေရာပြန်ရွှေ့တာပေါ့နော်။အဲ့တော့ပြန်ရွှေ့တော့သူတို့အိမ်ယာတွေဖော်တယ်။ဖော်တော့အဲ့ဒီနေရာမှာအမြင်ပြန်သိရတယ်ပေါ့။အဲ့ဒီနေရာမှာရှိတဲ့တောင်တွေကနေသူကအမြင်ပြန်သိနေပေးပါမယ်ဆိုပြီးတော့မှခရီးကုန်းနဲ့ပေးတယ်။အခုချိန်ကြီးအောင်ဟိုတင်းနေနေတာတော့ဆွံ့ရလိုက်ရတယ်။ဒါပေမဲ့လည်းအိမ်ယာကသူတွေမရသေးဘူး။အဲ့လိုအဆက်တရှို့တော့ရှိတယ်။ဘူဝါကတော့အရင်ကောင်းတယ်။ဘူတိုင်းအကောင့်ထဲပေါ်ပေးဖို့နဲ့ဒီကျန်နေတဲ့ကျော်စီးကိုအများဆုံးပေးဖို့အတွက်ပေါ့နော်။အဲ့လိုမျိုးဆောင်ရွက်ထားတာရှိပါတယ်ရှိ
။မြေယာရော်ကြီးကိစ္စကိုမြေသိမ်းခံရသူတွေနဲ့တာဝန်ရှိသူတွေကြားအချင်းချင်းညှိနှိုင်းမှုနဲ့အဆင်ပြေသွားကြတာရှိသလိုအစင်မပြေမှလွတ်တော်အမတ်ကတည်ရတာမျိုးဖြစ်တယ်လို့လဲဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်
။နောက်တစ်ခုကကျတော့တီလဝါအထူးစည်းဝါးရေးစုံစီမံခန့်ခွဲမှုကော်မတီကလုပ်တဲ့အပေါ်မှာဒီနေရာအထူးသဖြင့်ဒီနေရာရော်ကြီးပေးတဲ့အပေါ်မှာဖွင့်လင်းမြင်သာမှုအင်မတန်အားနည်းတယ်။ဟိုကျမဆိုရင်မသိဘူး။ဘယ်လိုပြဿနာဖြစ်တဲ့ဆိုလေးဒါကျမစီရောက်လာမှသာသိရတာ။ဟိုပြေလည်သွားပြီလက်တိုက်ချုပ်အစင်ပြေသွားပြီဆိုမသိဘူးပေါ့။နောက်တစ်ခုကကျတော့မူကတော့အရန်ကောင်းတယ်စိုက်ကရဲမှုပေါ့နော်။အဲ့ဒီဒါမဲ့အကောင့်ပြဖော်နေတဲ့လူတွေရဲ့ကိုလေးမိသားမှုမရှိတဲ့အပိုင်းတွေတယောက်တစ်မျိုးလုပ်ပြအပိုင်းတွေကျမတို့အရန်ပြန်ကြားရတယ်ပေါ့။ကျမတို့တိုင်းဝင်ကြီးတွေနဲ့တွေ့တဲ့အခါတိုင်းနဲ့တိုင်းဝင်ကြီးတွေကပြည်အောင်စုကခိုင်းတယ်လို့ပြောတယ်။ပြည်အောင်စုကဝင်ကြီးတွေကပြောလို့ရှိရင်နေရာရောကျေးကိစ္စကတော့တိုင်းဒေသကြီးကဘယ်လိုပြောရဲပေါ့နော်။အဲ့လိုမျိုးကိစ္စမျိုးတွေကအခုရှိနေတာဒါဘူးတော့ကျမကသဘောမကျဘူး။ဒါအမှန်တိုင်းပြောတာပေါ့နော်။
မြေယာရော်ကြီးကိစ္စတွေဆောက်ရွက်ပြီးနေပြီးလွတ်တော်တွင်မှလည်းတိလဝါအထူးစီးပွားရေးဆောင်အရေးဆွေးနွေးနေတဲ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတော့အစိုးရရန်တရားတွင်ပေါင်းစပ်ညှိနှိုင်းဆောက်ရွက်မှုကအင်မတန်မှကိုအားနေပြီးဘသူမှတာဝန်ရှိတယ်လဲဆိုတာကလည်းတခါတလေရှင်းရှင်းလင်းလင်းမရှိတာကြောင့်ဖြည့်ရှင်းရခက်တယ်လို့လည်းပြောပါတယ်
ဒီကတော့ဒီစီမံခန့်ခွဲမှုကော်မတီရဲ့ပြည်အောင်စုအစိုးရရဲ့ရန်ကုန်တိုင်းအစိုးရရဲ့ဒီဒေတာဆိုင်ရာတွေရဲ့ပေါင်းစပ်ညှိနှိုင်းမှုဟိုကတော်တော်လေးကိုနည်းတယ်လို့ပြောရမယ်ပေါ့နော်ဆိုရင်ကျမကတော့ပထမဆုံးတာဝန်ကျလာခဲ့ကဒီအဓိကတော့ဒီနေရာရောကြီးကိစ္စနဲ့ပြန်လည်နေရာချထားရေးဆောင်အပ်ပြည်သူတွေရဲ့အဆင်မပြေမှုကိုကျမကမြင်ရတော့လေကျမတို့အစိုးရအစိုးရကလုပ်ခဲ့တယ်ပေါ့လေကျမတို့အစိုးရခင်မှာတော့ကျမဒါတွေတော့ မဖြစ်စင်ပါဘူးပို့အဆင်ပြေတာဖြစ်စင်တယ်ဆိုရတော့ပြည်သူ့ဝင်ကြီးကတော့ဒါဒီလောက်တဲ့အစီအစဉ်မျိုးပူလင်းမြင်သာဆိုရှာပြပါမယ်ပါညာဂရိပေးတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီအတိုင်းမဖြစ်လာဘူးကျွန်မမင်းစံလမ်းတွေကိုပြန်လာတဲ့အချိန်မှာပြည်သူ့ဝင်ကြီးနဲ့အဲ့လိုဆွေးနွေးနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့ခဏနေရတော့ကျွန်မပြောတယ်အဆင်မပြေသေးဘူးဆိုတဲ့နေရာတွေကအဲ့နေဆောက်ပြလိုက်ပြီတော့အဲ့တော့အဲ့ဒီပြန်လည်နေရာစားသားရေးအတွက်ကိုဘယ်လိုတောင်းယူပါမလဲဘယ်လိုလုပ်ပါမလဲဆိုတာကိုရှင်းမပြတဲ့အပြင်မင်းမမအောင်ကောင်းပြပေါ်ပြလိုက်တာပို့ဆုံးလာတာအဲ့နေရာကရှိတဲ့နေရာရောရေးကိုမပေးဘူးအဲ့နေရာမှာရှိနေတဲ့တောင်းသူတွေကိုဟိုရှင်းဆိုင်ပြီးဖယ်ခိုင်းလိုက်တယ်ခရီးပေးလိုက်တယ်ပေါ့နော်တောင်းသူတွေကလည်းယုံကြည်ပြီးတော့မှဟိုဖယ်ပေးလိုက်တယ်ဒါပေမဲ့လည်းအဖယ်ပေးလိုက်တဲ့အထီကိုအခုချိန်နေရာရောဒီမရဘူးပေါ့ဆိုတဲ့အခါကျတော့အဲ့လိုမျိုးဝယ်ဟားလာတွေကရှိတယ်ဒါကတော့ကျွန်မကမကြိုက်ဘူးပေါ့နော်
နောက်တစ်ချက်ကတော့မြေယာဆုံးရှုံးရသူတွေအလို့အကန်ရရှိရေးဖြစ်ပါတယ်။မြို့ဖလာလဲသမားတွေအနေနဲ့မြေယာဆုံးရှုံးလို့အလို့လက်မဲ့ဖြစ်တဲ့အခြေအနေမှာအထူးစီးပွားရေးဆောင်မှာအလို့အကန်မရနိုင်တဲ့အခြေအနေကလည်းရှိနေပြန်တော့လူမှုရေးတရားမျှတမှုဖွံ့ဖြိုးမှုအတွေ့ဆက်ပြီးစူးစမ်းကြရအောင်မှာဖြစ်တယ်လို့ကြောက်တန်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မြို့ကပြောပါတယ်ရှင်
။ဒီမှာရေးရတိုးထက်လာတယ်အရင်ကောင်းတယ်ဒါပေမဲ့ကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရင်ဝမ်းသာတယ်ကျေးဇူးတင်တယ်တိုးတော်လည်းပဲကျွန်တော်တို့ဒေသကလူတွေကနေရာတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နိုင်ငံဝင်တက်မယ်ရင်းနှီးမြှုပ်နှံမှုတွေကောင်းမယ်ဆိုဒီဒေသကကျွန်တော်တို့နေတဲ့လူတွေကရောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ဒေလိုက်ပါဖို့လိုတယ်ပေါ့နော်ကျွန်မတစ်ဆိုင်မမတ်တောင်းဆိုတာကြားပါပဲရတလို့ရှိနေရတခြားလူတွေလောက်ကန်ခွင်လိုက်ရလာပါလဲမှန်တယ်ဒါပေမဲ့အဲ့ပြန်လဲနေရစထားတဲ့နေရကအိမ်ကြီးအနှဲငယ်လောက်မှာရှိတယ်သူတွေရဲ့ဘုံအုံလောက်မှာကျမတို့ကဟိုမကဲတင်နိုင်ဘူးပေါ့နော်ဆိုတော့ကျမတို့ဆီကလူကတောင်သူတွေညားတယ်နေရနဲ့အတက်မွေးတဲ့သူများတယ်စက်မှုဆုံးပြီးမှအတက်မွေးဝမ်းဆောင်လုပ်ဖို့အတွက်အရှင်အမိုင်းကိုကျမတို့ ready ဖြစ်မနေဘူးပေါ့နော်ဆိုတော့ကတော့မြေကြီးဆွန့်လိုက်ရတယ်ရော်ကြီးကတော့ရတယ်ပေါ့နော်ဒါပေမဲ့အဲ့ညာရတဲ့ရော်ကြီးပုံမှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစင်းစင်းမဖြစ်လိုက်တော့ပတ်စံအသုံးတော့ကုန်သွားတယ်ပေါ့လေဆိုတော့ကတော့အဲ့ညာမှာရှိတဲ့သူတွေကစံဆုံးကပြန်လုပ်လို့လဲဆိုရင်လည်းဆန်ဆောင်လုပ်တော့ဒီအောက်ရှင်သိန်းလုပ်ဆိုရင်မလောက်ဘူးပေါ့နော်မလောက်ငါ့ဘူးပေါ့ဆိုတော့အဲ့လိုဆိုတော့အစင်းမတည်တဲ့ဘဝတွေအများကြီးရှိရအဲ့ပုံမှာတော့ကျွန်မပြန်ခုစားဖို့တော့အာဆစ်စစ်တင်ပြပြီးတော့မှလေတစ်ချက်ပုံကောင်းမှုနဲ့ဆောင်ဆောင်မှုတွေရဖို့တော်တော်စူးစမ်းနေပါတယ်